ရန်ကုန်မြောက်ကိုရီးယားတန်ယုံမှာဒုတိယအတွင်းဝန်တာဝန်ယူခဲ့တဲ့ကင်ချုံနန်းကိုမြန်မာဆိုရခပြည်နယ်နဲ့ပေးခဲ့တဲ့အကြောင်းဒီကနေ့တောင်ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်။ကင်မှာဆိုရင်မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီတန်ခတ်ပိတ်ဆို့မှုကော်မတီရဲ့စီးရင်ထဲမှာရှိနေတဲ့ကုမ္ပဏီတစ်ခုနဲ့ပတ်သက်နေတာကြောင့်ဒီပေါ်မှာမြန်မာအစိုးရကပြည်နယ်တန်ပေးလိုက်တာဖြစ်တယ်လို့ကော်မတီရဲ့အင်တာနက် website ပေါ်မှာအစီရင်ခံစာကိုကိုးကားပြီးတော့မြောက်ကိုရီးယားသတင်းတွေကဖော်ပြနေပါတယ်။ကင်မှာကုလသမဂ္ဂလုံခြုံရေးကောင်စီပိတ်ဆို့တန်ခတ်စီးရင်ထဲမှာပါတဲ့ကိုရီးယားတပ်တလုပ်ငန်းကုန်သွယ်ရေးကော်ပိုရေးရှင်းမှာပါဝင်ပတ်သက်နေသူလို့ဆိုပါတယ်ဒီကုမ္ပဏီကိုတော့ပဲ့ထိန်ဒုံးချီနဲ့တမယိုးကျလန်းနဲ့ဆိုင်ရာပစ္စည်းကိရိယာတွေတင်ပို့ရောင်းချမှုနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီက2009ခုနှစ်ကစလို့တန်ခတ်ပိတ်ဆို့မှုစီးရင်ထဲမှာထည့်သွင်းထားတာပါကင်ကုမြန်မာနိုင်ငံကနေထွက်ခွာဖို့မြန်မာအစိုးရကပြီးခဲ့တဲ့ဧပြီလထဲမှာအမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဇွန်လထဲမှာပဲကင်နဲ့အတူမိသားစုထွက်ခွာသွားခဲ့တာလို့ပြောပါတယ်မြန်မာနိုင်ငံဟာအရင်စစ်ဆိုးရတွေလက်ထက်ကမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးအထူးသဖြင့်စီးရေးဆက်ဆံရေးတွေနီးနီးကပ်ကပ်ရှိခဲ့ပေမဲ့အခုအစိုးရတဲ့လက်ထက်မှာတော့စီးရေးဆက်ဆံရေးတက်မရှိတော့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်